1992ခုနှစ်ကတည်းကပါလက်စတိုင်းနယ်မြေတွေကိုအစ္စရေးသိမ်းပိုက်ခဲ့တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂထိပ်တန်းတရားရုံးဖြစ်တဲ့ ICJ မှာတနင်္လာနေ့ကြာရင်ကြာနာစစ်ဆေးတော့မှာပါကြာနာစစ်ဆေးမှုမှာနိုင်ငံပေါင်း52နိုင်ငံကအထောက်အထားတွေတင်ပြလိုက်မယ်လို့ခန့်မှန်းထားပြီးတော့ဒါဆိုရင် ICJ တရားရုံးသမိုင်းမှာအရင်ကတခါမှမရှိခဲ့ဘူးပါဘူး Netherlands နိုင်ငံ The Hague မှာရှိတဲ့ ICJ နိုင်ငံတကာတရားရုံးရဲ့တပတ်ကြာစစ်ဆေးမှုမှာ American Russia တရုတ်နဲ့စတဲ့နိုင်ငံတွေကထွက်ဆိုကြဖို့ရှိပါတယ်အရှိ Jerusalem အပါဝင်သိမ်းပိုက်ထားတဲ့ Palestine နယ်မြေတွေမှာ Israel ရဲ့မူဝါဒကျင့်သုံးနေကြောင်းဖြစ်ပေါ်လာတဲ့ဥပဒေအကျိုးဆက်တွေနဲ့ပတ်သက်လို့2022ခုနှစ်ဒီဇင်ဘာလမှာကုလသမဂ္ဂအထွေထွေညီလာခံကနေ ICJ တရားရုံးရဲ့အကြံဉာဏ်ကိုတောင်းခံခဲ့တာပါ ICJ ရဲ့အကြံပြုချက်တွေကိုမဖြစ်မနေလိုက်နာဖို့မလိုပေမဲ့လက်ရှိဂါဇာကမ်းမြောင်ဒေသမှာဟာမက်စ်သွေးကြွတွေပေါ်တိုက်ခိုက်မှုတွေကြောင့် Israel ပေါ်နိုင်ငံတကာဥပဒေကြောင်းအရဖိအားတွေတိုးလာနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်လက်ရှိဂါဇာကထိုးစစ်တွေမှာ Israel ကလူမျိုးတုံးအောင်လုပ်နေတယ်လို့တောင်အာဖရိကနိုင်ငံက ICJ မှာစွဲချက်တင်အမှုစစ်ဆေးနေတာနဲ့အခုပါလက်စတိုင်းနယ်မြေမှာ Israel သိမ်းပိုက်ထားတာကိုကြားနာမဲ့ကိစ္စကတော့တိကျစီဖြစ်ပါတယ်ရှင်